တောင်ဆန်းစုကြည်ကိုနေပြီးတော့ကျင်းတောင်ကနေပြီးတော့နေငယ်ကျေကျုပ်ပြောင်းဖို့အစီအစဉ်ရှိတယ်လို့လုံခြုံရေးတာဝန်ရှိသူတူကိုကိုးကားပြီးတော့ AP သတင်းဌာနကဖော်ပြပါရတယ်။တောင်ဆန်းစုကြည်ကိုကျင်းထောင်တွင်ကနေပြီးတော့နေငယ်ပြောလိုက်ပြီးဆိုပြီးတော့သတင်းတွေကြေကြေပြန့်ပြန့်ခုဖြစ်နေတာပါ။စစ်ကောင်စီကတည်တဲ့ဗုဒ္ဓရုပ်ဘောတော်ဖွင့်ပွဲထိမှဖြစ်တဲ့တောင်ဆန်းစုကြည်ကိုကျင်းထောင်ကနေပြီးတော့နေငယ်ကျေကျုပ်ပြောင်းဖို့ကြေညာဖို့ရှိတယ်ဆိုပြီးတော့နေပြီးတော့မှရှိတဲ့တာဝန်ရှိသူတူက AP သတင်းဌာနကိုပြောတာပါ။ဒါပေမဲ့လည်းဘယ်နေရာကိုရှိမလဲဆိုတာကတော့အမိမဖော်လို့တဲ့အဲ့ဒီအရာရှိကအတိအကျမသိဘူးလို့ပြောပါရတယ်။အဲ့ဒီဗုဒ္ဓရုပ်ရုပ်တော်ဖွင့်ပွဲခန္ဓာကတော့လာမယ့်အင်္ဂါနေ့မှာလုပ်ဖို့စီစဉ်ထားတာပါ။ဒေါ်ဆန်းစုကြည်ကိုနေပြည်တော်ကဒုတိယဝန်ကြီးတွေနေထိုင်တဲ့အိမ်တလုံးကိုပြောင်းရွှေ့လိုက်ပြီးလို့သတင်းတွေပေါ်မှာတော့သူအတီမပြုတ်နိုင်ဘူးလို့အဲ့ဒီအရာရှိက AP သတင်းဌာနကိုပြောပါရတယ်။စစ်တပ်ကအာဏာသိမ်းပြီးချင်းကလေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုနေကျေရုပ်ချထားတာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်သူနေတဲ့အိမ်မှာပဲမူလကနေကျေရုပ်ချထားရတာနေပြီးတော့နောက်ပိုင်းမှာစစ်တပ်ဝင်လို့ယူဆတဲ့အိမ်တလုံးစီကိုရွှေ့ခဲ့ပါရတယ်။ဒီနောက်တော့2022ခုနှစ်ဇွန်လမှာသူ့ကိုနေပြည်တော်အကျဉ်းထောင်ကိုပို့ခဲ့တာပါ။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2020ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့နောက်အစိုးရနောက်သက်တမ်းအတွက်လွှတ်တော်ခေါ်ယူမဲ့အချိန်မှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါ်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်အားလုံးနီးပါးကိုဖမ်းဆီးထောင်ချခဲ့တာပါ။ဆွေးချက်အတော်များများနဲ့ထောင်ဒဏ်33နှစ်ချခံထားတဲ့အသက်88နှစ်အရွယ်ဒေါ်ဆန်းစုကြည်ကိုအခုလာဆန်းပိုင်းမှာပဲထိုင်းနိုင်ငံကြီးဝန်ကြီးကတရားတွေ့ဆုံခွင့်ရခဲ့ပါတယ်။